Kramatorsk မြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကဒီနေ့ပဲပြောပါတယ်။စားတောက်ဆိုင်တစ်ခုအပအဝင်တိုက်ခိုက်ခံခဲ့ရတဲ့နေရာမှာရှိတဲ့အပျက်စီးတွေကိုရှာဖွေနေတဲ့ကယ်ဆယ်ရေးအဖွဲ့တွေရဲ့ဓာတ်ပုံတွေကိုလည်းအရေးပေါ်ကူညီရေးကယ်ဆယ်ရေးဌာနကထုတ်ပြန်ထားပါတယ်။Kramatorsk မြို့ဟာယူကရိန်းအရှေ့ပိုင်းဒိုနက်စစ်ပြည်နယ်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရှေ့တန်းစစ်မျက်နှာရဲ့အနောက်ဘက်မှာရှိနေတာပါ။2022ခုနှစ်ဧပြီလအတွင်းကလည်းရုရှားရဲ့တိုက်ခိုက်မှုတစ်ခုကြောင့်မြို့တော်ရဲ့မြေထားဘူတာရုံကိုထိခိုက်ခဲ့ပြီးလူပေါင်း63ဦးသေဆုံးခဲ့ရပါတယ်။ရုရှားလူသက်သမားနဲ့အကြမ်းဖက်သမားတွေအားလုံးကိုခုံရုံးတင်ပြီးတရားမျှတတဲ့တရားစီရင်မှုတစ်ခုတည်းကသာသူတို့နဲ့ထိုက်တန်ပါတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကသူညစဉ်ပြောကြားတဲ့သူ့ရဲ့မိန့်ခွန်းအတွင်အင်္ဂါနေ့ညကပြောကြားခဲ့ပါတယ်။ယူကရိန်းစစ်တပ်အတွက်နော်ဝေးနိုင်ငံလို့နာဆမ်လေချောင်းရံကာဝေးစနစ်နှစ်ခုကိုလည်းလစ်သူရေးနီးယားနိုင်ငံကဝယ်ယူနေပြီးမကြာမီကာလအတွင်းလောင်ချာရီကိုယူကရိန်းကိုရောက်မယ်လို့လစ်သူရေးနီးယားသမ္မတကသူ့ရဲ့ Facebook မှာပြောထားပါတယ်။ယူကရိန်းသမ္မတဇလန်စကီကလည်းဒီလောက်ရဟာကိုကြိုဆိုခဲ့ပြီးတော့လစ်သူရေးနီးယားခေါင်းဆောင်ကိုကျေးဇူးတင်ပါတယ်လို့ Twitter လိုမှုကွန်ရက်တာမှာရေးသားခဲ့ပါရှင်။